တိကံဘုံခွဲဝေချင်စီမှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတူကိုဂျော်ဒန်နိုင်ငံကပြန်လွတ်မပေးရင်ဂျော်ဒန်တိုက်လေယာဉ်မှုကိုတတ်ပစ်မယ်လို့အစ္စလာမ်စစ်သွေးကြွအဖွဲ့ IS ကချင်းချောက်ထားပါတယ်။မင်းနောက်မိုင်းကအင်တာနက်ပေါ်မှာဖော်ပြခဲ့တဲ့ဂျပန်သတင်းတောက်ရဲ့အသံနဲ့ဗီဒီယိုထဲမှာတော့အကြမ်းဖက်သမားဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့ဆာဂျီဒါ L. ရီရှာဗီဆိုတဲ့အမျိုးသမီးကိုဒီကနေ့နောက်ဆုံးထားပြီးတူရကီနိုင်ငံနယ်စပ်ကိုပြန်လွတ်မပေးရင်ဂျော်ဒန်စစ်တပ်ကလေယာဉ်မှုမူအက်ကာစီဘာကိုချက်ချင်းတတ်ပစ်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။စစ်သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးထားတဲ့ဂျပန်တရင်းတော့ခန့်ချီကိုတိုရဲ့ပြောဆိုချက်လို့ဆိုတဲ့ဗီဒီယိုနဲ့တာဖိုင်ကိုတော့ဂျပန်အာဏာပိုင်ကအစ်စ်မှန်ဟောမဟုတ်စစ်ဆေးနေပါတယ်။ဂျော်ဒန်နိုင်ငံကတော့တစားကန်ဖြစ်ဖမ်းဆီးခံရတဲ့လေယာဉ်မှုနဲ့အကြမ်းဖက်သမားဖြစ်ဖမ်းဆီးထားသူကိုအလဲအလှယ်လုပ်ဖို့အစဉ်အသင်းရှိတဲ့အကြောင်းမနေ့ကတည်းကကြေညာထားပါတယ်။ဒါပေမဲ့လည်းအင်တာနက်ပေါ်ကအတန်းနဲ့ဗီဒီယိုမှာတော့တစားကန်တွေကိုပြန်လွတ်ပေးမယ်လို့အတိအကျခရီးဖေးပြောဆိုတာမျိုးမရှိပါဘူး။စစ်သွေးကြွတွေပြန်လွတ်ပေးဖို့တောင်းဆိုနေတဲ့ EU နိုင်ငံသူအမျိုးသမီးကတော့ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကလူ60လောက်တည်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဖမ်းဆီးခံရတာပါ။ငင်းချုပ်ပါဝင်ဂျပန်ဆိုရတာဝန်ရှိသူတွေကတော့ဂျပန်နိုင်ငံသားတရင်းတော့ပြန်လည်လွတ်မြောက်ရေးအဆောင်ဆုံးကြိုးပမ်းနေပြီးဂျော်ဒန်၊တူရကီ၊အစ္စရေးစတဲ့ဒေသရင်းတိုက်ပွဲတွေနဲ့လက်တွဲဆောင်ရနေတယ်လို့လည်းဒီကနေ့မှပဲထပ်မံပြောဆိုခဲ့ကြပါတယ်။